ရိုက်တာစတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စုဦးတို့ဖမ်းဆီးအကျဉ်းချခံရတာဒီကနေ့ဆိုရင်တစ်နှစ်တင်းတင်းရှိပါပြီ။သူတို့နှစ်ဦးကိုပြန်လွှတ်ပေးဖို့ပြည်ရင်းပြည်ပကအပြင်းထန်တောင်းဆိုတာတွေဇက်တိုက်ထွက်ပေါ်နေတယ်လို့သူတို့ကိုဆက်ပြီးအကျဉ်းချထားတာကြောင့်မြန်မာနိုင်ငံရဲ့စာနေစင်းလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးတို့အပေါ်အစိုးရရဲ့သဘောထားကိုမေးခွန်းထုတ်နေတာတွေလည်းရှိပါတယ်။ဒီအကြောင်းကိုရန်ကုန်မြို့ကနေ VOA သတင်းတောက်ကိုစီသူကသတင်းပေးပို့ထားပါရဲ့ရှင်။
ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အင်းတင်ကျေးရွာအနီးမှာမွတ်စလင်ဆယ်ဦးကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့ဒေသခံတချို့ကအစုအဝေးလိုက်တပ်ပစ်ပြီးတော့မြင်းမြုပ်ထားခဲ့တဲ့ဖြစ်ရပ်ကိုစုံစမ်းဖော်ထုတ်ပြီးသတင်းရောင်းတဲ့ချိန်အတွင်း2018ခုနှစ်ဒီဇင်ဘာလ12ရက်နေ့မှာအဖမ်းခံခဲ့ကြပြီးတော့နိုင်ငံတော်လူဝတ်ချက်အုပ်ပဒေချိုးဖောက်တယ်ဆိုတဲ့စွဲချက်နဲ့တရားရုံးတင်စစ်ဆေးပြီးထောင်ဒဏ်9နှစ်စီချမှတ်ခံထားရတာပါ။ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာသူတို့ကျူးလွန်ခြင်းမရှိတဲ့ပြစ်မှုအတွက်ဆက်ပြီးတော့အကျဉ်းချခံထားရတဲ့အချက်ကဒီမိုကရေစီလွတ်လပ်စွာဖော်ထုတ်ခွင့်နဲ့တရားဥပဒေစိုးမိုးရေးတို့အပေါ်မှာမြန်မာနိုင်ငံရဲ့တန်ဓေထံကိုမေးခွန်းထုတ်เสียဖြစ်နေတယ်လို့ရိုက်တာသတင်းဌာနရဲ့အယ်ဒီတာချုပ်စတီဖင်အက်ဒလာကပြောပါတယ
် Every day they continue to be behind bars is a missed opportunity for Myanmar to stand up for justice
သူတို့အကျဉ်းထောင်ထဲမှာဆက်ရှိနေတဲ့နေတိုင်းနေတိုင်းဟာတရားမျှတမှုတွေရပ်တည်ဖို့မြန်မာနိုင်ငံအတွက်အခွင့်အလမ်းတစ်ခုလက်လွတ်ဆုံးရှုံးနေတာပဲဖြစ်ပါတယ်မြန်မာလူထုအနေနဲ့သူတို့ကိုဂရုပေးထားတာကြားလာပြီဖြစ်တဲ့လွတ်လပ်မှုနဲ့ဒီမိုကရေစီကိုရရှိခံစားရိုက်ပါတယ်။ဝါလုံးနဲ့ကျော်စိုးဦးတို့ဟာလည်းသူတို့မိသားစုတွေမိတ်ဆွေအပေါင်းအသင်းတွေနဲ့အတူပြန်နေခွင့်အမြန်ဆုံးရတယ်ပါတယ်
။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုမှာဥပဒေကြံပေးတူအဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့ထင်ရှားတဲ့နိုင်ငံတကာလူခွင့်ရေးရှိနေတူဖြစ်သူအမဲဂလူနေကလည်းသူ့ရဲ့ထုတ်ပြန်ချက်ထဲမှာသမရဦးဝင်းမြင့်ပြောထားတာကိုပြန်ထောက်ပြထားပါတယ်။ဒီဇင်ဘာလ10ရက်နေ့ကကြောက်တဲ့ကမ္ဘာလူခွင့်ရေးပညာစာတမ်း290ပြည့်အထိမ်းအမှတ်အခမ်းအနားကိုပေးပို့တဲ့တဝင်လာတဲ့မှာသမရဦးဝင်းမြင့်ကတရားဥပဒေစိုးမိုးရေးမရှိရင်လဲဒီမိုကရေစီအခွင့်အရေးနဲ့လူ့အခွင့်အရေးဆုံးရှုံးစေပါသည်ဆိုပြီးတော့ထည့်ပြောထားတာပါအမော်ကလူနေကဒီအချက်ကိုသူ့အနေနဲ့လုံးဝသဘောတူကြောင်းဒီသတင်းတောက်တွေဟာလူစုလူဝေးလိုက်တပ်ဖြတ်ခံရတာကိုဖော်ထုတ်ခဲ့ကြပြီးတော့သူတို့ရဲ့အများအကျိုးဆောင်ရွက်မှုအတွက်ထောင်ချခံရမယ့်အစားချီကျူးဂုဏ်ပြုခံရတဲ့ကြောင်းသူတို့ရဲ့အနာဂတ်ဟာအစိုးရလက်ထက်မှာရှိနေပြီးတော့ကဘာကစောင့်ကြည့်နေကြောင်းထုတ်ပြန်ကြမှာပြောထားပါတယ်ဒရနောနအူဖန်စီခံရတဲ့တနစ်ပြည့်ထိမ့်မှတ်စုဝေးပွဲကိုရန်ကုန်မြို့စုလီပန်းချံမှာဒီကနေ့ပြုလုပ်ခဲ့ကြပြီးတော့သတင်းမီဒီယာသမားတွေတက်ကြွလှရှားသူတွေနဲ့အားပေးဝင်းရံသူတွေတရာလောက်တက်ရောက်ခဲ့ကြပါလေစုဝေးပွဲကိုဥဆောင်စီစဉ်သူတွေလည်းကတူဖြစ်တဲ့အတန်အဖွဲ့ရဲ့ဥဆောင်သူမောင်ဆောင်ခါကသူတို့စုဝေးပွဲလုပ်ရတဲ့ရည်ရွယ်ချက်နဲ့သူတို့ရဲ့တောင်းဆိုချက်ကို VOA ကိုခုလိုပြောပါတယ
်ကျွန်တော်တို့အဓိကထားပြောချင်တာကတော့သူတို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့လွှတ်တဲ့နေရာမှာကျွန်တော်တို့ကဘာကိုပူရောင်ကြိုက်လဲဆိုတော့ဥမာသမရကနေပြီးတော့လူညွန့်ချက်နာကုန်းနဲ့လွှတ်တယ်ဆိုတာတရားရုံးကနေပြီးတော့ဟိုတိုက်ရိုက်ကိုပဲလွှတ်တာကိုကျွန်တော်တို့လိုချင်တယ်ဘာလို့လဲဆိုတော့သမရကလွှတ်တယ်ဆိုရင်ဒါကအပြစ်ရှိတာကိုသမရကလူညွန့်ချက်နာကုန်းပေးရဆိုတော့အမြင်ပဲဖြစ်မှာဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့ဒီတရားရုံးကနေတိုက်ရိုက်လွှတ်တယ်ဆိုရင်သူတို့ဟာအာဒီသူတို့ရဲ့ဒီတရင်သာကျင့်ဝတ်နဲ့ရေးသားခဲ့တဲ့ဒီလုပ်ရဟာလုံးဝပြစ်မှုမမြောက်ဘူးလုံးဝအပြစ်မရှိဘူးဆိုတာကိုပို့ပြီးတော့ပေါ်လွင်စေမှာဖြစ်ပါတယ်ပေါ့အ
မေရိကန်အောက်လွတ်တော်ကအင်္ဂါနေ့မှာချမှတ်ခဲ့တဲ့စွန့်ပြက်ချက်အမှတ်13961ထဲမှာလဲကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုပြန်လွတ်ပေးဖို့တောင်းဆိုထားတဲ့အချက်ပါဝင်ပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုပြီးခဲ့တဲ့စက်တင်ဘာလ3ရက်နေ့မှာရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကထောင်ဒဏ်ချမှတ်ခဲ့ပြီးတော့နိုဝင်ဘာလ5ရက်နေ့မှာသူတို့ရဲ့အကျိုးဆောင်ရှိနေတွေကအယူခံလွာတင်သွင်းထားပြီးဖြစ်ပါတယ်အဲ့ဒီအယူခံအမှုကိုရန်ကုန်တိုင်းတရားရုံးမှာလာမယ့်ဒီဇင်ဘာလ24ရက်နေ့နှစ်ဖက်စတင်ကြားနာဖို့ရှိပါတယ်ခင်ဗျာ